ီးရီးယားနိုင်ငံမှာဓာတ်လူလက်နက်အသုံးပြုမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကနေပြီးတော့ဒီပြင်းပြထန်ထန်ကိုတုံ့ပြန်ကင်သွယ်သွားဖို့လုပ်မယ်ဆိုပြီးတော့သမ္မတဥပမာကနေပြီးတော့အခုကျွန်တော်တို့သတင်းလွှင့်နေတဲ့အချိန်မှာပဲကုလသမဂ္ဂထွေထွေညီလာခံမှာမေကွန်ပြောဆိုနေပါတယ်။စီးရီးယားနိုင်ငံအရေးကိစ္စနိုင်ငံတကာကင်သွယ်မှုအောင်မြင်လို့ရှိရင်ဒါအားလုံးအတွက်လည်းအကျိုးဖြစ်စေတယ်လို့သမ္မတဥပမာကပြောပါတယ်။စီးရီးယားနိုင်ငံမှာဩဂတ်စ်လ31ရက်နေ့တုန်းကဒါရုလက်နက်အသုံးပြုခဲ့တဲ့ကိစ္စကိုထောက်ပြပြီးတော့နိုင်ငံတကာအနေနဲ့မဖြစ်မနေတုံ့ပြန်မှုလိုရဆိုပြီးတော့သမ္မတဥပမာကပြောသွားတာပါ။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့အခန်းကဏ္ဍနောက်နိုင်ငံတကာကနေပြီးတော့လက်မှတ်ထိုးထားကြတဲ့နိုင်ငံတကာဥပဒေသားတွေနဲ့ပတ်သက်လို့လည်းသမ္မတဥပမာကမေးခွန်းထုတ်သွားပါတယ်။ဒီစီးရီးယားကိစ္စအပြင်မှာတော့ဒီကမ္ဘာစီးပွားရေးနဲ့ပတ်သက်လို့လည်းသမ္မတဥပမာကမေးခွန်းမတဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ကမ္ဘာစီးပွားရေးတည်ငြိမ်အောင်လို့အမေရိကန်ပြည်ထောင်စုအနေနဲ့ကူညီဆောင်ရွက်ပေးနေတယ်ဒါမဲ့လေစီးပွားရေးတိုးတက်မှုတွေဟာမညီမျှမှုတွေရှိနေပြီးတော့စိတ်မချရသေးဘူးလို့သမ္မတဥပမာကပြောဆိုသွားပါတယ်။ဒါအပြင်ကမ္ဘာကြီးဟာလွန်ခဲ့တဲ့9နှစ်ကထက်ပိုပြီးတော့လုံခြုံလာတယ်။ဒါဟာလေမဟာမိတ်တွေရဲ့ပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်လို့သမ္မတဥပမာကပြောဆိုခဲ့ပါတယ်။ဒါမဲ့လေအန်နီယယ်ဇူရီနဲ့ချင်းချောက်မှုတွေရင်ဆိုင်နေရတော့မယ်ဆိုပြီးတော့မကြခင်ကဖြစ်ခဲ့တဲ့ကင်ညာဂုံတိုက်တိုက်ခိုက်မှုကိုလည်းဥပမာပြီးထောက်ပြပြီးတော့သမ္မတဥပမာကအခုပြောဆိုနေပါတယ်။အခုချိန်ထိသမ္မတဥပမာဟာထွေထွေညီလာခံဒီမေကွန်ပြောဆိုနေစေရှိပါတယ်ဒီမတိုင်ခင်ကတော့ဒီကုလသမဂ္ဂရဲ့နှစ်ပတ်လည်ထွေထွေညီလာခံဖွံ့ဖွဲကိုတွေးမှုချုပ်ဘန်ကီမွန်ကအဖွဲ့မေကွန်ပြောပါတယ်အဲ့ဒီမှာလဲဒီစီးရီးယားနိုင်ငံကိုလက်နက်တင်ပို့မှုတွေရကြဖို့ကမ္ဘာခေါင်းဆောင်တွေကိုမစ္စတာဘန်ကီမွန်ကတိုက်တွန်းပါတယ်စီးရီးယားနိုင်ငံတွင်းမှာသွေးမြေကျစေတဲ့ပြည်သူစစ်မီးကိုရန်နာစီဖို့နဲ့စီးရီးယားနိုင်ငံတွင်းကိုလက်နက်တင်ပို့မှုတွေအားလုံးအဆုံးသတ်ကြဖို့ဆိုပြီးတော့ကမ္ဘာနိုင်ငံအားလုံးကိုမစ္စတာဘန်ကီမွန်ကမြစ်တာရိုက်ခံခဲ့တာပါအခုဒီထွေထွေညီလာခံမှာသမ္မတဥပမာမေကွန်ပြောဆိုပြီးရင်တော့အီရန်သမ္မတဟက်ဆန်ရူဟာနီမေကွန်ပြောဖို့ရှိပါတယ်။အီရန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုလျှော့ပေးပြီးတော့အီရန်နိုင်ငံနဲ့ထိစပ်ဆက်ဆံမှုတွေလုပ်ကြဖို့မနေ့တုန်းကတော့ဒီအနောက်နိုင်ငံတွေကိုမစ္စတာဟက်ဆန်ကြီးကတိုက်တွန်းခဲ့ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်နေတယ်ဆိုပြီးတော့နောက်နိုင်ငံတွေကစိုးရိမ်တကြီးဖြစ်နေတာပါ။အီရန်အနေနဲ့ယူရေနီယံတန့်စင်မှုတွေရပ်ဆိုင်းထားဖို့ကုလသမဂ္ဂကအကြိမ်ကြိမ်တိုက်တွန်းနေတဲ့ကြားကအီရန်ဘက်ကနေပြီးတော့လိုက်နာဖို့ညှင်းဆန္ဒကြောင်းလဲအခုလိုအရေးယူတိုက်ခတ်မှုတွေပြုလုပ်ခဲ့တာပါ။ယူရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်နာကိုအမေရိကန်ဘက်ကလက်မခံနိုင်ဘူးဆိုတော့ကိုသမ္မတဥပမာအနေနဲ့သူ့ရဲ့မိကုန်းထဲမှာထည့်သွင်းပြောဖို့ဆိုပြီးတော့လေအမေရိကန်အထက်လွှတ်တော်မှတ်တွေကတိုက်တွန်းထားတာရှိပါတယ်ခင်ဗျာ